စစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးလုပ်နေတဲ့စကိုင်းတိုင်းဒေသကြီး30မြို့နယ်တွေမှာစက်တင်ဘာလလဝက်အတွင်းကျေးရွာ22ရွာနေအိမ်ရာနဲ့ချီမီးလောင်ကျွမ်းခဲ့တယ်လို့စစ်တမ်းကောက်ယူတဲ့ဒေသခံကာကွယ်ရေးအဖွဲ့က VOA ကိုပြောပါတယ်စစ်ကောင်စီဘက်ကတော့အဲ့ဒီဒေသမှာတိုက်ပွဲတွေဖြစ်နေတယ်ဆိုတာကိုအတည်ပြုပေမဲ့အရက်သားနေအိမ်တွေကိုစစ်တပ်ကမီးရှို့ဖျက်ဆီးတာမလုပ်ဘူးလို့တော့ညင်းဆိုထားပါတယ်ရန်ကုန်ကသတင်းပေးပို့လာတာကိုကိုသားညုံကပြောပြမှာပါရှင
်စကိုင်းတိုင်းဒဇယ်မြို့နယ်တွေကကြေးရွာတွေကိုစစ်ကောင်စီတပ်ကတကြော့ပြန်နေမြေရှင်းလင်းစစ်ဆင်ရေးလုပ်နေတာခုဆိုလို့ရှင်တလကျော်ရှိသွားပါပြီဒေသခံပြည်သူ့ကာကွယ်ရေး PDF နဲ့တခြားလက်နက်ကိုင်အဖွဲ့တွေခိုးလုံနေတယ်လို့ဆိုပြီးတော့ချေးရွာတွေကိုစစ်တပ်ဘက်ကရှင်းလင်းနေတာပါစက်တင်ဘာ16ရက်နေ့ကနေပြီးတော့စက်တင်ဘာလ28ရက်နေ့အထိ73ရက်အတွင်းမှာချေးရွာ22ရွာကနေအိမ်ပေါင်း800ကျော်မိရှုဖျက်ဆီးခံခဲ့ရတယ်လို့ဒဇယ်ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူက VOA ကိုပြောပါတယ
်အဲချေးရွာကတော့ဟိုမိရှုကဒီနေရောပေါင်းရင်တော့22ရွာဖြစ်သွားပြီအဲ့ထဲမှာမှာတဲ့မီးချိုခရရဲ့အင်ဂျီအရော800ကျော်သွားပြီပေါ့။နိုင်ဝဲမရှိလဲသူကတော့မီးချိုရပါ။သူကတရောင်တရောင်တော့ဝင်းနေရွာတိုင်းကိုရှို့နေ။စေဝေးဆောင်နေရတော့လောလောဆယ်ရွာတွေမီးချိုခရတဲ့သူတွေကတော့အဲ့ဒီတချို့တော့တဲ့တွေမှာတဲထိုးပြီးနေကြရရှိ။လောလောဆယ်ကတော့ဟုတ်တယ်အကူကြီးကတော့လိုအပ်တယ်ဗျ။အာရာသီဥတုကလည်းခြေနေရဟာဖြစ်နေရဆိုတော့အာခြေနေကပေါ့နော်ဒီတကြီးရွယ်ကိုဒီလူမမာတွေဆိုရင်ဟိုဒုက္ခရောက်တယ်ပေါ့နော်ဟိုနည်းနည်းကျမကြီးမကောင်းတာတွေပါလေရှိရပေါ့စေဝါနဲ့စားတော့ဖို့ပေါ့နော်ရိတ်ခါတော့ဟွာဖြစ်တယ်ဗျအေးခက်ခဲရှိတယ
်ရွာရီမီးလောင်စီးတက်မှမှုတွေရှိနေတဲ့အကြားဘေးလွယာကိုထွက်ပြေးနေတဲ့စစ်ဘေးရှောင်တွေလည်းတနေ့တခြားပိုများလာနေပါတယ်ဒဇယ်မြို့နယ်တွေကရေဦးကုန်းနဘက်ကြီးအင်တော်ငပြောတော်စတဲ့ကြီးရွာကနေအိမ်တွေကအများဆုံးမီးလောင်ကျွမ်းခဲ့တာလို့ဒေသခံတွေကပြောပါတယ်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မကြီးမင်းအောင်လှိုင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂထူးခြားစလဲနဲ့ဩဂတ်စ်လတုန်းကတွေ့ဆင်ခဲ့တော့မြန်မာစစ်တပ်အနေနဲ့အရက်သားတွေရဲ့နေအိမ်တွေကိုမိရှို့တာမရှိပါဘူးလို့ပြောခဲ့ပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကတော့အခုကောက်ယူထားတဲ့စီးရင်ဟာစက်တင်ဘာလနောက်ဆုံးနှစ်ပတ်အတွင်းမီးလောင်တဲ့အိုးအိမ်တွေရဲ့စီးရင်ဖြစ်ပြီးတော့တိုက်ပွဲဖြစ်ပွားခြင်းမရှိတဲ့ကြေးရွာတချို့ကနေအိမ်တွေလည်းမိရှို့ခံရတယ်လို့ပြောပါတယ်
။ဟုတ်လောလောဆယ်တော့အဲ့ဒီစီးရင်ကပြင်မာတာရဲ့လို့မရှိပါဘူး။ဘာလို့ဒီကောက်နေမိုင်းရတော့တော်တော်ထိတယ်ဗျာအဲ့လိုဒီကောင်ကတိုက်ပွဲဖြစ်လို့မဟုတ်ဗျာသူတို့ရဲ့ရည်ရွယ်ချက်ကအိမ်တွေကိုမီးရှို့ဖို့လာတာတဲ့တူတယ်ဗျာအဲ့လိုမျိုးဘာမှမလုပ်တဲ့ရွာတွေလည်းအကုန်ရှို့တယ်တိုက်ပွဲမဖြစ်ဘူးမဖြစ်ဖက်နဲ့ရှို့ခံတဲ့ရွာများတာတိုက်ပွဲဖြစ်တာအောင်ချမ်းသာတစ်ခုပဲအောင်ချမ်းသာမှာဆိုခဏပဲတိုက်ပွဲဖြစ်နေတယ်အဲ့ဟာလေးပဲ
73ရက်အတွင်းမှာအင်ဂျီ800ကျော်မီးရှို့ခံရတယ်ဆိုတဲ့စီးရင်ဟာဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့တွေကကောက်ယူထားတဲ့စီးရင်ဖြစ်ပြီးတော့ဒါနဲ့ပတ်သက်လို့ VOA ကတိကျအတိမပြုတ်နိုင်တယ်လို့စစ်ကောင်စီဘက်ကလည်းတစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။ဒေသခံကြီးရွာနေအိမ်တွေမီးလောင်တာအကြမ်းဖက်မှုတွေနဲ့ပတ်သက်လို့လည်းဒီမြန်မာစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေကြားအပြန်အလှန်ဆွဆွဲပြောဆိုနေစေဖြစ်ပါတယ်ခင်ဗျာ။